Transfer of technology through expatriate nationals. Any program ma le UNDP a pyan sa nai me so le shin di tat ji wa ji re ho chang la chang ma le la le chan chan pe nai ne so yin thuru a myai la pi lo tai nyu bi jo twet lou saung nai ma phit par le da ba ya kya
ဒါ ဆိုရင် အဲ့ဒီ ဟာ ကတော့ ကုလ သမဂ္ဂ ကနေ ဆွေးနွေး လို့ရှိရင် ကောင်း မယ် ထင်တယ် ဆွေးနွေး ပြီးတော့ တကယ် လက်တွေ့ ကြကြ ပေါ့ နော် ဘယ်လို နည်း နဲ့ လုပ် နိုင် မလဲ ဆိုတာ ကျမတို့ နိုင်ငံ မှာ အကူအညီ တွေ လိုတာ တော့ အမှန် ပဲ ဒါပေမဲ့ စနစ် တကျ တော့ ပေးဖို့ လိုပါတယ် အကူအညီ သိပ် များ ပြီးတော့ စနစ် မကျ လို့ ရှိ လို့ ရှိရင် တချို့ နိုင်ငံ တွေ မှာ ဥပမာ ဆို လို့ ရှိရင် ဟို အရင်တော့ ကမ္ဘောဒီးယား မှာ ဖြစ် ခဲ့ သလို ပေါ့ နော် ပေးတဲ့ အကူအညီ တွေ က သိပ် များ တယ် စနစ် မကျ တဲ့ အခါ ကျတော့ တော်တော် များ များ အဟောတိကံ ဖြစ် သွား တာ ပေါ့ အဲ့ဒါ မျိုး တော့ ကျမတို့ မဖြစ် စေ ခြင်း စနစ် ကြကြ နဲ့ နီလန်း ကြကြ နဲ့ လုပ် နိုင် မှု တော့ ကျမတို့ ဟို ညှိ နှိုင်း ပြီးတော့ လုပ်ရင် ဖြစ် နိုင် မယ် လို့ ကျမ ယုံ ပါတယ်
အခုညီလေးလိုနေတာလည်းမြင်ပါတယ်အပြင်ကလည်းအခုညီပေးနေတာလည်းတွေ့ပါတယ်တခုကျွန်တော်သတိထားမိတာကအပြင်ကပေးတဲ့အခုညီတွေကဗမာပြည်မှာအခုလိုအပ်နေတဲ့အတိုင်းအဆလေဗယ်အထိမပေးဘဲနဲ့ဗမာတရားဦးဆင်းရဲနေတော့ဆင်းရဲတာလေးနဲ့နည်းနည်းလေးပို့ပေးပြီးတော့သူတို့ကကျင့်နိုင်မယ်လို့ထင်ပြီးတော့ပေးတဲ့အတိုင်းတာဟိုလိုအပ်တဲ့အတိုင်းတာကိုထိန်ချာမီးပေးနေတယ်လို့ကျွန်တော်မြင်ပါတယ်ဥပမာမိုက် ုံးနဲ့ပြီးတယ်အဲ့တော့300ခိုင်နှုံးကတလောက်300ခိုင်နှုံးတနည်းဆိုရင်36ခိုင်နှုံးဆိုတာနည်းတာမဟုတ်ဘူးအဲ့တော့လက်ရှိဒုက္ခတွေကနည်းနည်းလေးကုလိုက်တဲ့သဘောပဲရှိတယ်တကယ်တမ်းကုတဲ့အဆင့်အထိမရောက်ဘူးဖြစ်နေ
အော်အဲ့ဒါတော့အခြေအနေကြောင့်လည်းဖြစ်ပါတယ်။တမင်တက်တဲ့ဗမာတွေကိုနည်းနည်းလေးပဲပေးခြင်းနဲ့ဆိုရယ်စိတ်တော့မဟုတ်ပါဘူး။ဥမာ microfinancing နဲ့ပတ်သက်လို့ဆိုလို့ရှိရင်အကြီးဆုံးလုပ်နေတဲ့အဖွဲ့အစည်းက Pact ဖြစ်တယ်။နော် Pact တော့မှတကယ်တော့ तू ကstill donor dependent ပေါ့နော်ဒီ micro credit scheme တွေကသေးချာချာထိအောင်မှုရှိဖို့ဆိုလို့ရှင်အဲ့ဒါလို့မဖြစ်အောင်အဲ့ဒါလို့ sustainability ရှိဖို့ဆိုလို့ရှင်ဒါကြောင့်မလို့ pact အပြင်တခြား micro credit scheme တွေလည်းဝင်သွားဖို့လိုပါတယ်ဝင်နိုင်တဲ့အခြေအနေမရှိသေးလို့ပါကျမအမြင်မှာတော့တမင်နှိမ်ပြီးတော့ပေးတာမဟုတ်ပါဘူးအခုဆိုလို့ရှင်မြန်မာနိုင်ငံကိုကူညီနေတာတွေအများကြီးရှိပါတယ် gold rush of investors and donors ပေါ့ the 80 bari ha ဟို တေးချာချာမညှိလို့ရှိရင်တိတ်များပြီးတော့စောစောကပြောသလိုပေါ့ဟိုအဟောတိကံဖြစ်သွားလို့ရှိလို့ရှိရင်နောင်ကြလို့ရှိရင်ဒီလိုပေးတဲ့အကူအညီတွေကမထိရောက်ဖို့ဆိုတဲ့အမြင်နဲ့ကိုကြီးကျင်တဲ့လူတွေကတွန့်သွားမှာလို့ကျမတို့စိုးရင်ရပါတယ်အဲ့တော့ကျမကတော့အမှန်မှန်ပြောလို့ရှိရင်တမင်နှိမ့်ပြီးပေးတာတော့မဟုတ်ပါဘူး ပေးခြင်းတလို့ပေးတင်တလားဆိုတာလည်းချင့်ချင်ရတာလည်းရှိပါတယ်။နောက်တစ်ခါတလေကြာရင်လည်းပေးခြင်းပေးမယ်လည်းအခြေအနေကအရမပေးနိုင်တာလည်းရှိပါတယ်။အခုပတ်ဆိုရင်တောင်မှကိုယ်တိုင်ကလွတ်လွတ်လပ်လပ်မလုံနိုင်ဘူး။ဟိုပေးမဲ့လူတွေတခြားငွေကြေးနဲ့ကူညီမဲ့နိုင်ငံတွေပေါ်မှာအားကိုးပြီးတော့မှသူတို့အလုပ်ကိုလုပ်နေရတယ်ဆိုတော့တိတ်မထီရောက်တာဖြစ်ပါတယ်။
အခုမမဆူကိုစကားပြောဖို့အတွက်အလှည့်ကျတာဆရာကြီးဒေါက်တာညင်ကြီးဖြစ်ပါတယ်။ UNICEF မှ Special Advisor to the Executive Director
အနေနဲ့တောင်းထမ်းဆောင်ပြီးအငြိမ်းစားယူခဲ့တာဖြစ်ပါတယ်မှ။ဒါတွေ့တယ်ဒီကျေးဇူးအများကြီးတင်ပါ။တခုပဲကျွန်တော်ကျုံလို့တင်ပြချင်တာပေါ့လေ။အရေးကြီးတာကျွန်တော်တို့ကကိုပြသနာကိုဘာရှိတယ်ဆိုတော့အရင်သိအောင်လုပ်ဖို့လိုတယ်။ကိုပြသနာကိုမဆုံးဖြတ်နိုင်ရင်ကျန်တဲ့လူကလာပြီးဆုံးဖြတ်ပေးမယ်။ခင်ဗျားတို့လိုတဲ့တာပဲဆိုပြီးတော့လာပေးရင် အဲ့ဒါပိုက်ဆံတွေပါတော့ယူလိုက်ရင်ကျွန်တော်တို့ပိုက်ဆံကုန်တာတဲ့အချိန်ကုန်တာသိရေးကြည့်တာဒါကြောင့်ကျွန်တော်တို့ဒီအရေးပထမဦးဆုံးအဆင့်ကျွန်တော်တင်ပြခြင်းတာဒီဒေါ်စုရောအစိုးရရောပေါ့လေဘာလုပ်ဖို့လိုလဲဆိုတော့ကိုယ်ပါဗျာပြဿနာတွေရှိတယ်လေဒါတွေဘယ်လိုများဖြေရှင်းရင်ကောင်းမလဲဆိုတာကိုယ့်အကိုအရင်စဉ်းစားထားဖို့ပြီးတော့မှသူများတွေနဲ့ဆွေးနွေးဖို့ဒါမှမဟုတ်ဘဲနဲ့ဘာမ တော်တို့ဒီလွတ်လိုက်တိုက်ပွဲတွေကျောင်းသားလှုပ်ရှားမှုတွေမှာဆရာသမားတွေသင်တန်းဆရာတွေကဗာပြောလဲဆိုတော့တိုင်းပြည်ရာဇဝင်တိုင်းပြည်သမိုင်းဟာလူထုကရေးတယ်ဆိုပြီးတော့ပြောပါတာဒါကြောင့်လူထုကိုစီအောင်ပြီးတော့လူထုကသမိုင်းလှုပ်သွားနိုင်တယ်မဟုတ်လေသမိုင်းကိုပန်တီးသွားတယ်ဒါပေမဲ့ကျွန်တော်တို့ခုအသက်ကြီးလာတော့လူထုကြီးပဲပေါ့ခေါင်းဆောင်ကလည်းအရေးကြီးတယ်ခေါင်းဆောင်အသုံးမချရင်တိုင်းပြည်ပြတ်တာပဲဒါကျွန်တော်တို့ဗမာပြည်ရလို့ပြောတာမဟုတ်ဘူးတပြည်တစ်ကမ္ဘာလုံးဒီတိုင်းပဲရှိတယ်ဒီတော့အခုခေါင်းဆောင်ပိုင်းဝင်လာတဲ့ပုဂ္ဂိုလ်တွေထဲမှာကတော်တော်တွေတွေ့ရင်ကျွန်တော်တို့ကအဲ့ဒီခေါင်းဆောင်တွေပုံမွေးသလိုမွေးဖို့လိုပါတယ်ဒီတော့ပထမအဦးဆုံးကျွန်တော်ပြောချင်တာကတော့ဒီကျမ်းမာရေးသိရေးကြည့်ပါလားအခုကျမ်းမာရေးကိုကိုယူဆိုင်နိုင်ရင်တိုင်းပြည်တဲ့ချာချာလုပ်နိုင်တာပေါ့အဲ့ဒီတော့ကျွန်တော်တခုအလုံးတစ်ပတ်သက်ပြီးတော့အရာပေးတဲ့သဘောမျိုးလည်းဖြစ်ချင်းဖြစ်မှာတိုက်တွန်းတာလည်းဖြစ်ချင်းဖြစ်မှာပထမတစ်ချက်ကတော့ကျွန်တော်တင်တယ်တနေ့အလုပ်စရာစင်းစရာဆွဲတဲ့အခါမှာနားဖို့အချိန်ချမှာလို့ဒါကြတဲ့မိုးလင်းကနေပို့ချုပ်ကြသကောင်တိလွတ်ပါနဲ့လို့ဘာလို့လဲဆိုအဲ့ဒါမျိုးလို့ကြာကြာမခံဘူးလူကကြမ်းပြီးတော့ပန်းပြီးတော့ဒါကဒုက္ခရောက်တယ်ဒီတော့ကျွန်တော်ပြောချင်တာဟောအလုပ်စရာဆွဲတဲ့အခါမှာနားဖို့အချိန်လေးတွေထည့်ထည့်ပေးပါဆွဲခိုင်းတဲ့လူကအတင်းထည့်ရအောင်မဖြုတ်ပြပါလို့ကျွန်တော်အဲ့ဒါပြောချင်ပါဒုတိယတစ်ချက်ကတော့အရင်တစ်ခေါက်ခီးထက်တုန်းကဆွစ်ဇာလန်မှာဒီခီးပန်းပြီးတော့နားလဲပြီးတော့အစည်းအဝေးတွေဖြစ်ရတယ်လို့သတင်းထဲမှာပါလာကျွန်တော်တို့ဆွေးရမှာဘာဖြစ်လို့လဲဆိုတော့အခုရောက်ရလေရမှာတွေ့ကျင်တယ်ဆိုတာသိမြာကျွန်တော်အဲ့ဒါလို့တွေ့ကျင်တဲ့အခါမှာကိုကလိုက်လိုက်ရောလဲလှုပ်တော့နားရမှာမဟုတ်ဒီတော့ကျွန်တော်တို့ဖူးတာကတော့အရင်တော့ကဟိုကပ္ပဘာမှာဆိုရင်တို့ဥပဒေတစ်ခုရှိတယ်အရေးကြီးတဲ့ကိစ္စအရေးကြီးတဲ့ဆွေးနွေးချက်ရှိရင်တရက်ကြိုသွားတရားကြိုသွားပြီဘာမှမလုပ်အောင်အိတ်အောင်ပဲနားဖို့ပဲဒီတော့ကျွန်တော်ဒေါ်စုအကြံပေးချင်တာကတော့ခရီးထွက်တဲ့အခါမှာဒီကနေ့ရောက်ပြီးချက်ချင်းအစည်းအဝေးတန်းဝင်လာမျိုးမလုပ်ပါနဲ့လို့တရားနားပါလို့ရောက်ပြီးဒီကနေ့အစည်းအဝေးတန်းဝင်တော့လူတော်ပန်းနေရတာပန်းလာတော့အရင်ကြည့်ပါအဆုံးဖြတ်မှလာတယ်ကျွန်တော်တို့ခေါင်းထဲမှာဒီအစာမကြည့်ဘူးဖြစ်လာတာပေါ့လေစာဒီတော့ကျွန်တော်အဲ့ဒါပြပြီးပြောချင်တာကတော့ဒီနေချင်းပေါက်လုတ်တဲ့အလုပ်မျိုးတွေရှောင်ပါတန်းတဲ့ဒီဘဲသွားသွားတည့်ရလောက်ကြိုကြိုနာပါလို့တို့စုတရားကိုစိတ်နှပြကြမ်းမှချမ်းသာပြီးလူရင်စန္ဒအားလုံးနဲ့ပြည့်စုံပါစေတိုင်းပြည်အကျိုးစားတဲ့တပုဆောင်ရွက်နိုင်ပါစေလို့ဆုလုံးပြပ
ါဆရာပေးတဲ့ဆုနဲ့ပြည့်ပါစေဆရာပြောတဲ့အချက်ကလေးတွေတော့ကျမခဏညံ့ๆပဲပြန်ပြီးတော့ဖြည့်ကျင်ပါတယ်ဆရာပြောတာမှန်ပါတယ်ကျမတို့ဟာကျမတို့ဘာလူကျင်လဲဆိုတာကျမတို့ပြောရမှာအခုပြုပင်ပြောင်းလဲရေးတွေနဲ့ပတ်သက်လို့ဆိုရင်ဒါ speed ပေါ့နော်အမြန်လှုပ်ဖို့ကြီးပဲမကြည့်အောင် sequencing ကိုကြည့်ရမှာပေါ့နော်ဘာပြီးဘာလှုပ်ရမယ်အဲ့ဒါကျမတို့ကဆုံးဖြတ်ရမှာ ဒါကျမပြောတဲ့စကားပါကျမတို့အနေနဲ့ဆရာကိုလည်းကျမတတိတော့ပြီးမယ်နော်ကျမအဆိုးရမဟုတ်သေးပါဘူးအဲ့တော့ကျမတို့လုံနိုင်တဲ့အတိုင်းအတာကတော့သူကန့်တန့်တဲ့သူရှိပါတယ်ဒါပေမဲ့နိုင်ငံခြားအဖွဲ့အစည်းတွေနဲ့တွေ့တဲ့ခါကြလို့ရှိရင်တော့ကျမတို့ကပုံမှန်လင်းနေမယ်ကျမတို့ဘာလို့ကျင်နေဘာလို့ကျင်နေဆိုတာပြောလို့ရှိပါတယ်ဒါပေမဲ့ညှိရတာပေါ့ပေးတဲ့လူကလည်း ပေးကြအောင်လဲလုပ်ရတာပေါ့ဒါနဲ့ဆရာပြောတာကိုကျွန်မလုံးဝလက်ခံပါတယ်အဲ့ဒီအတိုင်းနဲ့ကျွန်မတို့ကြိုးစားပြီးတော့လုပ်နေပါတယ်ဟိုနောက်တစ်ခုကတော့အဲ့ဒီကျမ်းမာရေးနဲ့ပတ်သက်လို့ကျွန်မဂရုစိုက်ပါတယ်ဟိုစစ်တရုံးကဟာနေမကောင်းလို့မဟုတ်ပါဘူးကျွန်မကခရီးသွားရင်မူတတ်တယ်မူတတ်တော့မီးထားနေသွားတယ်မှာဆေးမတော့မီလို့ဟိုမီးထားမရှိတာလဲကြာတဲ့ခါကျတော့မီးထားစီးတာကိုဆေးတော့ဖို့မေ့ မတောင်းမိလို့မူးသွားပြီးတော့ဖြစ်တာပါတခြားကျမရဲ့ကြောင့်မဟုတ်ပါဘူးအဲ့တော့ဆရာရဲ့ဆုံးမဩဝါဒကိုကျွန်မလေးလေးလေးနဲ့ခံယူပါတယ်လို့ပြောချင်ပါတယ
်ဒေါ်စုဒီကုလသမဂ္ဂမှာနေတော့ကအလုပ်လုပ်တော့ကအတွေ့အကြုံလေးတွေသမီးတို့ကနည်းနည်းဟို share လုပ်ပေးလို့ရမလားလို့
ကုလသမဂ္ဂကတော့အတွေ့အကြုံတွေပြန်ပြီးတော့စဉ်းစားရမယ်ဆိုလို့ရှိရင်အရင်တော့ကတော့လူတွေကတော်တော်တော့တက်တက်ကြွကြွရှိတယ်ဒီကမ္ဘာကုလသမဂ္ဂကြီးပေါ်မှာအယုံကြည်ရလဲတော်တော်ရှိတယ်အခုနောက်ပိုင်းမှာတခါလေအယုံကြည်နည်းလာတာကိုကျွန်မမြင်ရတယ်ဒါပြင်ပအယုံကြည်နည်းလာတာပဲလားဒီအယုံကြည်နည်းလာတဲ့ကိစ္စအတွင်းကနေပြီးတော့ဖြစ်တာပဲလားဆိုတော့မသိဘူးပေါ့နော်ဘာဖြစ်လို့လဲဆိုတော့ကမ္ဘာကုလသမဂ္ဂကမ္ဘာရဲ့ပြဿနာတွေအများကြီးဖြည့်ရှင်းတော့မရဘူးဆိုတော့အမှန်ပဲဒါပေမဲ့လည်းဒါကြောင့်မလို့လည်းအယုံကြည်ပြတ်သွားကြတာတော့မလို့ပါဘူးဖြည့်ရှင်းလို့ရတာမရတာတည်းဖြည့်ရှင်းဖို့ဆက်ပြီးတော့ကြိုးစားရမှာဖြစ်ပါတယ်ကမ္ဘာကုလသမဂ္ဂရှိတာတော့ကျမတို့ကမ္ဘာကြီးတွေကောင်းတယ်လို့ကျမဒီလိုပဲမြင်ပါတယ်အဲ့ဒါကြောင့်မလို့အရင်တော့အတွေ့အကြုံတွေကတော့ဒါကတော့လူတွေကငယ်တုန်းကနဲ့ကြီးလာတော့မတူဘူးပေါ့နော်ဒါပေမဲ့လည်းအငယ်ကြီးပဲကောင်းတာမဟုတ်ဘူးငယ်တုန်းကမရှိတဲ့အရေးချင်းတွေလည်းရင့်ကျက်လာတဲ့အခါကျတော့ရှိလာတတ်ပါတယ်ကြံကုလသမဂ္ဂဟာအခုကျတော့ကမ္ဘာပြဿနာတွေကိုလွယ်လွယ်နဲ့ဖြေရှင်းလို့မရဘူးဆိုတော့တိသွားတာကိုကကောင်းပါတယ်အဲ့တော့ကုလသမဂ္ဂဝင်တန်းနေရတယ်ဒီလိုအသည့်မျိုးနဲ့တတ်နိုင်သမျှကိုလုပ်တဲ့အလုပ်ကိုထိရောက်အောင်လို့တော့ကြိုးစားစီချင်ပါတယ
်ကျွန်တော်နည်းနည်းတင်ပြချင်တာလေဒေါ်စုတမရှိတော်ဒေါ်စုက UN နဲ့လည်းအကုန်အဆင်ပြေတယ်ဒီကတိုင်းပြည်လူတွေနဲ့လည်းအကုန်အဆင်ပြေတဲ့အခါကျတော့ကျွန်တော်တို့တတ်မတော်လူငယ်တွေကိုအ ਨੇ စုဒီမှာ peacekeeping mission အဖြစ်စသည်အဖြစ်နေရာရအောင်လုပ်ပေးဖို့နောက်ပြီးတော့အရင်တော့ဆိုကျွန်တော်တို့မှာ airborne operations airborne training နေလာရတာရှိတယ် senior officers တွေဆိုရင်ဟို staff college တက်ရတာတွေရှိတယ်အဲ့တော့သူတို့အဲ့ဒါတွေကတော်တော်လေးဒီမက်လုံးလေးတွေပေါ့လေဟိုသူတို့အခုတော့တိုက်အရာရှိတယ်အကုန်လုံးကသူရုရှားမှာသွားပြီးတော့ training လုပ်နေတာတွေပဲရှိကြတယ်ဆိုတော့သူတို့ဒီဘက်ကိုငငယ်တော့ကျွန်တော်တို့ငငယ်တော့ဆိုအဲ့လိုအရာရှိတယ်တော်တော်ရှိပါတယ်ဒေါ်လာတော်ကြတယ်နောက်ပြီးတော့တချို့လဲ sanders ကအောင်လာတယ်ရှိတယ်ဆိုတော့အဲ့လိုဟာမျိုးလေးတွေခွင့်ရမများရအောင်ဒီဘက်ကနဲ့လုတ်ပြနိုင်ရင်အဲ့ဒီကိုတက်စီများရအောင်တော့ဆုနေနဲ့စီစဉ်ပြနိုင်လို့ရှိရင်တော်တော်လေးတက်မတော့အင်အားစုတော်တော်များများဟာတော့ဆုကိုပို့ပြီးတော့အားကိုဟိုခင်မြလာမယ်လို့ကျွန်တော်ယူဆပါတယ
်ဟိုတက်မတော်နဲ့ပတ်သက်လို့ကျမတို့ရဲ့တက်မတော်ခင်မိပြီးတော့အင်တာမအကောင်းဆုံးဖြစ်တဲ့တက်မတော်ဖြစ်ဖို့စ조사သွားမယ်ဆိုတော့ကျမတို့မျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့ရေရှည်မူတွေထဲမှာပါပိတာပါကျမကိုယ်တိုင်ကလည်းဒီလိုပဲဖြစ်စေချင်ပါတယ်ဒါကြောင့်မလို့တင့်တော်တဲ့အချိန်ကြလို့ရှိလို့ရှင်ဒီလိုကိစ္စတွေဖြစ်ပေါ်ဖို့အတွက်ကျမတို့စူးစမ်းမှာပါဟိုဘာပဲပြောပြောအဲကျမကတော့တမတော်မှာအစကတည်းကလည်းတန်ရုံးစဉ်ရှိခဲ့ပါတယ်အင်တာမကောင်းပြီးတော့ပြည်သူတွေကတကယ်ချစ်ခင်လေးစားဂုဏ်ယူနိုင်တဲ့တမတော်မျိုးဖြစ်ဖို့ဆိုတာကျမခွင့်ရရတာနဲ့အမျှစူးစမ်းသွားမှာဖြစ်ပါတယ်